ကရင်ပြည်နယ်မြောက်ရီမြို့ကတောင်ကစားမြို့တော်ဖြစ်တဲ့နာမည်ကြီးတဲ့ရွှေကုတ်ကိုဒေသမှာဂျွန်လ20ရက်နေ့ကစပြီးထိုင်းနိုင်ငံဘက်မှရောင်းချတဲ့ Wi-Fi Internet ဖြတ်တောက်ခဲ့တာကြောင့်ကာစီနိုလောင်းကစားလုပ်ငန်းနဲ့ Online Cyber လိမ်လည်တဲ့လုပ်ငန်းတချို့ရန်နာထားပြီးတပတ်အတွင်းအလုံသမား60ကျော်အလုပ်ပြုတ်သွားတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမင်းမာကပြောပြထားပါတယ
်ကရင်ပြည်နယ်မြောက်ဝတီခရိုင်ကလောင်ကစားမြို့တော်ဖြစ်နာမည်ကြီးနေတဲ့ရွှေကုတ်ကိုဒေသကိုထိုင်းဘက်ကဂျွန်လ6ရက်နေ့ကစပြီးမီးတွေဖြတ်တောက်ခဲ့ပြီးတဲ့နောက်ဂျွန်လ20ရက်နေ့ကစပြီး Wi-Fi Internet တွေပါဖြတ်တောက်ခဲ့တာကြောင့် Internet ကိုအားထားပြီးလုပ်နေတဲ့လုပ်ငန်းတွေရပ်နားထားလိုက်ရပါတယ်ဒီအတွက်တပတ်အတွင်းအလုပ်သမား60ကျော်ကိုအလုပ်ကနေဖြုတ်လိုက်တယ်ဆိုပြီးနေဆက်ကဒေသခံတဦးကပြောပြပါတယ
်ထိုင်းဘက်ကတွေပြောယူထားတဲ့ Wi-Fi ဆက်လာခြင်းသားကလည်းဒီအနေနဲ့လိုင်းနေယူတာရှိရအဲ့ဒါတွေကိုသူဖြတ်တောက်ပလိုက်ဖြတ်တောက်ပလိုက်တဲ့ခါကျတော့ဟိုဘက်မှာလုပ်ငန်းလုပ်ရတာဆက်တော်မှုဘာမှအရှင်းမပြေတော့ဘူးလေအရှင်းမပြေတာခါကျတော့အဲ့အလုပ်သမားတွေတော်တော်များများလေးအလုပ်ကိုထုတ်ဝယ်ခြင်းခံရတာဟုတ်ဒီ960 90ဝန်းကျင်လောက်တော့ရှိမှာပါဒီလိုယုံဒီမှာအဲ့အလုပ်သမားတွေရှိရလေဟိုကဖရိုဂျက်ပစားတဲ့လူတွေနောက်ပြီးတော့ online ချိန်ပြီးတော့ online နဲ့ဂိမ်းကစားဂိမ်းချိန်ရတဲ့ဂိမ်းကစားတဲ့လုပ်ငန်းတွေရှိရလေအဲ့လုပ်ငန်းတွေကုန်လုံးရဆက်သွားတာ
ထိုင်းနဲ့မြန်မာနဲ့နိုင်ငံသားတွေအလုပ်လုပ်ကြနေတဲ့တရုတ်ကာစီနိုရုံတွေမှာအင်တာနက်ကိုအသုံးပြုပြီးလိမ်လည်တဲ့လုပ်ငန်းတွေ၊ရာဇဝတ်မှု၊လူကုန်ကူးမှု၊အတင်းအကျပ်စေခိုင်းမှုတွေနဲ့ပါရှိနေတာပါ။ဒီရက်အတွင်းမှာအလုပ်လုပ်ဖို့အတွက်3လတစ်ကြိမ်ချုပ်ရတဲ့စာချုပ်တွေ၊6လတစ်ကြိမ်ချုပ်ရတဲ့စာချုပ်တွေချုပ်ထားတဲ့အတင်းအကျပ်စေခိုင်းခံရသူတချို့၊ကျွေးချေလို့နေရာပြောင်းရသူတွေလည်းရှိပါတယ်။ဒီထဲမှာအကျွေးချေလို့နေရာပြောင်းရသူတွေမီးဖြတ်တောက်ပြီးတဲ့နောက်လာရောက်လောင်းကစားလုပ်သူတွေနဲတဲ့အတွက်လဲဝန်ထမ်းလျှော့တာတွေအရင်ကဘန်းငွေတသိန်းနဲ့ရွေးမှနေရပြန်ရမဲ့သူတွေကိုဘန်းငွေ3000နဲ့ပဲဈေးလျှော့ပြီးရွေးခိုင်းတာတွေကြောင့်လဲနေရပြန်သူရောအလုပ်ပြုတ်သူတွေရောဒီကာလမှာများလာတယ်လို့ဆိုပါတယ်ထိုင်းကမီးဖြတ်တောက်လိုက်ပြီးတဲ့နောက်ဆိုလာပြားတွေမီးစက်တွေနဲ့လဲပတ်တာတွေရှိတယ်လို့အခုအင်တာနက်တွေဖြတ်ရင်တော့ဖုန်းအင်တာနက်စင်ကတ်တွေသုံးပြီးလုံနိုင်တယ်လို့လဲဆက်ပြောပြပါတယ်
အာမီဇက်တော့မီဇက်တွေလောက်တယ်ဒါပေမဲ့အခုလည်းအင်တာနက်ဒီ line တွေဖြတ်တယ်ဆိုရင်နောက်ပိုင်းသူတို့ sim card တွေနဲ့သူတို့ဝယ်ပြီးတော့အလုပ်လုပ်မှာဒီမီဇက်ကတော့မီဇက်နဲ့မောင်းတယ်ဆိုတာပြားရင်းနဲ့ဖွင့်တယ်အခုကတော့အင်တာနက် line ဖြတ်တယ်ဆိုတော့ sim card တွေရောင်းကောင်းအောင်ပါပေါ့
နိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလူကုန်ကူးခံရတာတွေအတင်းအကျပ်စေခိုင်းခံရတာတွေရာဇဝတ်ပုံလုပ်ငန်းတွေပါလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့မီးဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေကိုဂျွန်လာထဲမှာပြုလုပ်ခဲ့တာပါအဲ့ဒီဒေတာနဲ့အမီတဝိုက်ထိုင်းဘက်ချမ်းမှာလည်းအဖမ်းစည်းတွေဇက်တိုက်ပြုတ်လုလာပြီးပြီးခဲ့တဲ့ရက်ကတော့အဲ့ဒီရွှေကုတ်ကိုဒေတာဘက်မှာတွားရောက်အလုပ်လုပ်ကြံကြမဲ့ BNN နိုင်ငံသားတွေကိုမဲဆောက်မြို့မှာဖမ်းဆီးလိုက်ပြီးလုံခြုံရေးကိုတင်းကျပ်ထားပါတယ်။ဒါအပြင်မေလနဲ့ဇွန်လအတွင်းမှာပဲအဲ့ဒီရွှေကုတ်ကိုဒေတာဘက်မှာရောင်းစားခံရတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလည်းမဲဆောက်ဘန်ကောက်ကနေတဆင့်နေရက်ပြန်ပို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်။